ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသစခန်းတွေထဲမှာနေထိုင်နေကြတဲ့ရိုဟင်နာဒုက္ခသည်တွေကတတိယအတုပ်ကိုဗာဆန်ချကျွန်းပေါ်ပြောင်းရွှေ့နေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မဆုမွန်ပါအကြမ်းဖက်ပြစ်ပခတွေကြောင့်နယ်မြေရှင်းလင်းမှုတွေအတွင်းမှာအသက်အန္တရာယ်ဆိုရင်ရလို့ရခိုင်မြောက်ပိုင်းကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်ပြေးသွားကြတဲ့ရိုဟင်နာဒုက္ခသည်တသန်းကျော်ခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာလူဦးရေထွက်တဲ့များပြားလာလို့ဘင်္ဂလားဒေ့ရှ်အစိုးရကဗာဆန်ချကျွန်းစီလူစုခွဲပြီးအတုပ်လိုက်ရွှေ့ပြောင်းနေရာချပေးနေတာ၃ချိန်ရှိပြီဖြစ်ပါတယ်။ပင်လယ်ရင်းကဗာဆန်ချကျွန်းပေါ်ကိုတတိယအတုပ်ပြောင်းရွှေ့ပေးဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့စခန်းတာဝန်ခံတွေကကော့စ်ဘဇားခရိုင်တွေကဒုက္ခသည်စခန်းအသီးသီးကနေဒုက္ခသည်3,500ကိုဥကီးယားနဲ့စစ်တကောင်းမျိုးတွေကခိုလုံရေးစခန်းတွေကိုခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။ဇန်နဝါရီလ29ရက်နေ့တောက်ကြနေမှာတော့စစ်တကောင်းမျိုးကနေဗာဆန်ချကျွန်းစီတတိယအတုပ်3,500တွေကလူ1,988ဦးစတင်ပို့ဆောင်ပါတယ်။ဘာလူခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ဥကြောမြင့်ခေါ်ဥဤစလန်ကတတိယအတုပ်ထွက်ခွာသွားကြတဲ့နောက်ဆုံးရအခြေအနေပြောပြပါရစေ
။ဗာဆန်ချကျွန်းကိုစစ်တကောင်းမျိုးအမည်စတင်ထွက်ခွာနေပြီးဒီတော့ကျွန်တော်ကအဲ့လိုတည်ပြုရသေးပါလိမ့်မယ်။28မှာဒုက္ခသည်စခန်းအသီးသီးကလိုဘော1,500လောက်ပေါင်းဖြစ်တယ်လို့သိရှိရပါတယ်။သူကပထမဆုံးကတော့ဥကီးယားမြို့မှာတရားအိတ်ကြီးတော့28ရက်ညနေပိုင်းအားစစ်တပ်မျိုးကိုစတင်ထွက်ခွာကြပါလိမ့်မယ်။အဲမောင်မြားစစ်တပ်မျိုးကိုစတင်ထွက်ခွာခဲ့ကြပါလိမ့်မယ်။ဒီကနေ့မနေ့ကဗတ်ချန်ကျောင်းကိုသူကဒီမော်ဂျီနဲ့ထွက်ခွာကြကျွန်တော်အဲ့ဒီကိုလိုက်ပါသွားတယ်အဲဒုက္ခတွေတဝှစ်စီကအပြင်းရရှိသွားပါတယ်အခုကြောက်တဲ့လူတွေကမင်းကြီးစံပါရောကြောက်တဲ့လူတွေဖြစ်တယ်ဒီလူတွေကဒီဘာသာရောကျုံကိုရေးရတဲ့အကြောင်းကတော့အဲမမာတီယာဘာသာအခုလေးနီးရေးတော့အဲကန်နီခွေရေးမမာတီယာမစတင်သေးတဲ့အတွက်ကြောင့်လူတွေကရေးကြလည်းမရှိသေးဘာသာရေးကျုံကိုတွားရခဲ့ခြင်းရှိပါတယ်ခင်ဗျာ
မိသားစုလိုက်ပြောင်းသွားကြတဲ့ရိုဟင်ညာဒုက္ခတွေအများစုကကိုယ်သဘောဆန္ဒနဲ့ကိုပြောင်းရွှေ့သွားကြတာဖြစ်ပြီးအဓိကကတော့အလောက်ကိုင်းနေရဖို့မျှော်လင့်ချက်တွေနဲ့သွားကြတာလို့ကုတုပလောင်စခန်းအမတ်တစ်ကရိုဟင်ညာဒုက္ခသည်ကိုကာမေကပြောပြပါဗျ။
ကိုတုပလောင်ဒုက္ခသည်စခန်းအပေါ်ဝါအလုံးဒီတောက်ဆောင်ရ3,500လောက်ပြောင်းရွှေ့သွားတာပဲရှိတယ်။သူတို့စိတ်ဆပ်ပေါ်တာနဲ့သူတို့ရှိတယ်ဒါမဲ့အပြားဓမ္မတော့ပဲဘင်္ဂလားဒေ့ရှ်ဆိုတာဘာတစ်ခုမှမလုပ်ပါဘူး။အချို့လူတွေကဒီမှာစာဝဲနေတဲ့တော်တော်လေးအကက်ကြီးရှိတယ်။ဘင်္ဂလားဒေ့ရှ်ဆိုတာအနေနဲ့အစီအစဉ်အတိုင်းစီစားဆိုင်ရောပေါ့အစားဆုံးကုန်ပေးရတဲ့အကြအလုံးတွေပါတယ်အလောက်အကန်တွေပါတကူမှမရှိဘူးအဲ့ဒီမှာတွားရင်အလောက်အကန်လဲရမယ်ဆိုပြီးတော့တွားနေကြတာပဲလို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်ကြည့်အဲ့ဒီမှာမတွားပါဘူးကြက်ကြက်တနေရကိုပြောင်းရွှေ့တွားပြီးတော့နေတိုင်းပေါ့တွားဒီမှာလာလာမဟုတ်ပါဘူးဒါမဲ့ကတ္တကနာကိုကြီးအတကိုကေတီမလို့ဒီပဲနိုင်ငံကိုຢາຍີເບຍ້ောင်းເນລະໂພຫນາຍງານກໍໂຕຍາມມາສຸດທ້າຍເຈນເຮົາຊຸມເບຊາຊາບີຕາຊິບາໄດ
້ປີແລະ2020ດີຊິມາລະ4ຍະນີ້ກະນີ້ສາລູປະຖະມະຊົງອົກຜິດແນ່ໂຣຫິນຍາດຸກຂະເດບາ1642ອູກູບາຊັນຊາຈົງກໍປ້ຽງຊ່ວຍນິຍາຊະໄປເຂດາບາດຸດຍາອົກຜິດແນ່ກະໍ1804ອູກູ2020ດີຊິມາລະ28ຍະນີ້ມາປ້ຽງຊ່ວຍໄປເກບີဒီဒီဂျေ2020ခုနှစ်ဇန်နဝါရီလ29ရက်နေ့မှာတော့တတိယအတုပ်လူပေါင်း3,500ကိုကျွန်းစီကိုပို့ဆောင်ပေးနေတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုပ်ကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားပေမဲ့ဒုက္ခသည်တွေနေရာရေးပြန်ရေးအတွက်ကတော့မရေမရာဖြစ်နေဆဲဖြစ်ပါတယ်ရှင်။ကျွန်မဆုမွန်ပါ။